Welcome to the Voice of America in Burmese.
Mingla ba khmyar VOA America an tan ye 2020 pye ne December 4 ye ni taw chan ni mne khin season lu go Myanmar san no chin 6 nai ya 9 nai thi flight to meter 24 40 50 pye ne flight la meter 190 lu ga ni thau lwe pye ni ba bi taw chan ni mne khin naw song ya tadin lu go ko win pye ne tu chano ye mithon ga tisat pi ba me ပထမဆုံးအကြိမ် COVID-19 ရောဂါဆိုင်ရာအထူးထိပ်သီးညီလာခံကိုကုလသမဂ္ဂမှစတင်ကျင်းပနေပြီဖြစ်ပါတယ်။ကမ္ဘာကောင်ဆောင်တွေကဗီဒီယိုကနေတဆင့်တက်ရောက်အမှားစကားပြောကြမယ်။အဲ့ဒီအထူးညီလာခံကိုကုလသမဂ္ဂအထွေထွေညီလာခံသဘာပတိ Volkan Bozkaya ကစတပရီနီကဖွင့်လှစ်ပေးခဲ့ပြီးအဖွဲ့အမှားစကားပြောပါတယ်
။ This is not a time to point fingers. We have convened here to forge a path forward.And to end the suffering of
ကိုချိန်ဟာတူနဲ့တူလက်ညှိုးထုတ်အဖြစ်တင်ရမယ့်အချိန်မဟုတ်ကြောင်းကျွန်တော်တို့အလုပ်ကျွေးပြုနေတဲ့ကမ္ဘာလူသားတွေခံစားနေရတဲ့ကာယယောဂကြီးအဆုံးသတ်စေဖို့လက်ကြောင်းဖော်ပြနိုင်ဖို့အတွက်အခုလိုထိပ်သီးညီလာခံကိုကျင်းပတာဖြစ်ကြောင်းအထွေထွေညီလာခံသဘာပတိ Volkan Bozkaya ကပြောပါတယ်ဒီညီလာခံဟာကာယယောဂကြီးပြီးဆုံးသွားစေဖို့ကျင်းပတဲ့သမိုင်းဝင်ညီလာခံတစ်ခုဖြစ်ပြီးလူတိုင်းကာကွယ်ဆေးရနိုင်ဖို့နဲ့ကယောဂအပြီးပြန်လည်ထူထောင်ရေးဝင်ကျင်းရေးမြစ်တွေစူးစိနိုင်ဖို့ကျင်းပတာလို့လည်းပြောပါရယ်အခုချိန်မှာတစ်ကမ္ဘာလုံးကကုလသမဂ္ဂအဖွဲ့ကြီးရဲ့ခေါင်းဆောင်မှုကိုမျှော်လင့်နေတယ်လို့လည်းသူကပြောပါရယ်ဒီဇင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိကျင်းပနေတဲ့အဲ့ဒီထိပ်သီးညီလာခံကိုကမ္ဘာခေါင်းဆောင်တရားနည်းပါးနဲ့ဒါစင်တဲ့ချီတဲ့နိုင်ငံတွေကဝန်ကြီးတွေကဗီဒီယိုကတဆင့်ပေးခွန်းစကားပြောကြားကြမှာဖြစ်ပါရယ်ကိုဗစ် -19 ကာကွယ်ဆေးအပေါ်လူတွေယုံကြည်မှုရှိစေဖို့သူတို့ကိုယ်တိုင်ကာကွယ်ဆေးအထူးခံဖို့အစဉ်အသင်းဖြစ်နေပြီလို့ American သမ္မတဟောင်းတွေကပြောပါတယ်။သမ္မတဟောင်း Barack Obama, George W. Bush နဲ့ Bill Clinton တို့ကသူတို့ကာကွယ်ဆေးထိုးနေတဲ့ပုံတွေကိုအများပြည်သူတွေ့မြင်ကြည့်ရှုနိုင်ဖို့ဗီဒီယိုအရိုက်ခံမယ်လို့လည်းပြောပါတယ်။ကုသရေးကကျွမ်းကျင်ပညာရှင် Dr. Anthony Fauci က COVID-19 ကာကွယ်ဆေးကိုအတည်ပြုပေးပြီဆိုရင်သူကိုယ်တိုင်ဆေးရိုးကမှဖြစ်ကြောင်းသမ္မတဟောင်း Barack Obama က Serious Exam Radio နဲ့ interview မှာပြောပါရယ်ဒီကာကွယ်ဆေးတွေက BND ရဲ့ကင်းတဲ့ COVID ရောဂါကိုခုခံနိုင်တယ်လို့ Dr. Fauci ကပြောတာနဲ့ကျွန်တော်ကဆေးထိုးခံမှာပါလို့သမ္မတဟောင်း Obama ကပြောပါရယ်သူဆေးထိုးခံရတဲ့ပုံတွေကို TV ရုပ်သံကားတွေထုတ်လွှင့်တာဖြစ်ဖြစ်ရုပ်ရှင်ရိုက်တာပဲဖြစ်ဖြစ်ခုပြုမှာဖြစ်ပြီးဒါမှသူကိုယ်တိုင်သိပ္ပံပညာရပ်ကိုယုံကြည်တယ်ဆိုတာကိုလူတွေပြကြရမှာလို့လည်း Obama ကပြောပါရယ်သမ္မတဟောင်း George W. Bush ကလည်းကာကွယ်ဆေးအပေါ်လူတွေယုံကြည်လာအောင်အကူအညီပေးချင်နေတယ်လို့သူ့ရဲ့ဝန်ထမ်းတစ်ဦးဖြစ်တဲ့ Freddie Ford က CNN သတင်းဌာနကိုပြောပါရယ်ပထမဆုံးအနေနဲ့ကာကွယ်ဆေးကအနိုင်ကင်းတယ်ဆိုရင်ဦးစားပေးထိုးနှံပေးရမယ့်လူတွေကိုထိုးပေးရမှာဖြစ်ပြီးအဲ့ဒီနောက်မှာသမ္မတ Bush ကိုယ်တိုင်ဆေးထိုးခံမှာဖြစ်တယ်လို့ဆေးထိုးနေတာကိုလည်းကြည်ကြည်နူးနူးဗီဒီယိုရိုက်ခံမှာလို့ Ford ကပြောပါရယ်သမ္မတဟောင်း Bill Clinton ကလည်းကျုပ်တန်ကားတွေတစ်စင်းအများပြည်သူရှိမှမှကာကွယ်ဆေးအထောက်အကူပို့ဆန္ဒရှိတယ်လို့သူ့ရဲ့ပြန်ကြားရေးအရာရှိ Angel Orena ကပြောပါတယ်။ Pfizer BioNTech ဆေးကုမ္ပဏီအပြင် Moderna ဆေးကုမ္ပဏီနဲ့အမျိုးသားကျန်းမာရေးသိပ္ပံတို့ပူးတွဲဆန္ဒထားတဲ့ကာကွယ်ဆေးတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမကြာခင်မှာအတည်ပြုပေးလိမ့်မယ်လို့မျှော်မှန်းထားကြပါတယ်။ American ပြည်ထောင်စုမှာနောက်နှစ် February လကုန်လောက်မှာလူသန်းတရာကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့ခန့်မှန်းထားတယ်လို့သိပ္ပံနယ်ပယ်ကထိတ်တန့်ရရှိသူကပုံတုံးလေးကပြောပါရခင်ဗျာ Pfizer BioNTech ဆေးကုမ္ပဏီရဲ့ Coronavirus ကာကွယ်ဆေးကိုဗြိတိနိုင်ငံကအတည်ပြုသုံးစွဲခွင့်ပြုလိုက်တာဟာထူးခြားမှုကြီးတစ်ခုဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥရောပဒေသဆိုင်ရာ Director Dr. Hans Kluge ကပြောပါတယ်အခုလိုကာကွယ်ဆေးရှိနေပေမဲ့ဥရောပသားတွေအနေနဲ့စက်ပြေးသတိဝရရရှိကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ် Pfizer BioNTech ကာကွယ်ဆေးကိုနေရာတိုင်းမှာအသုံးပြုဖို့အတည်ပြုချက်ရရှိတော်မှာဖြစ်တယ်လို့လက်ရှိလူတွေနဲ့ဆန်းသက်နေတဲ့တခြားကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး50လောက်ဟာလည်းထူးခြားတဲ့အောက်ပြုမှုတွေရရှိဖို့အလားအလာတွေကိုတွေ့ရပြီလို့ဒေါက်တာကလူးရှ်ကစတပ်ပရိဒီကပြောပါတယ်။တခြားဥရောပနိုင်ငံတွေအနေနဲ့ကာကွယ်ဆေးကိုစောင့်ဆိုင်းနေရတဲ့အချိန်မှာဆေးတွေရရင်လုံဆောင်ရမယ့်အစီအစဉ်တွေကိုကြိုတင်ပြင်ဆင်လာကြဖို့ရောဂါကူးစက်မှုတွေကျဆင်းလာနေတဲ့နိုင်ငံတွေအနေနဲ့အချိန်ကိုအကျိုးရှိရှိအသုံးချကြဖို့သူကတိုက်တွန်းလိုက်ပါတယ်။အခုချိန်ကခေါင်းဆောင်မှုကိုပြတ်တက်ရမယ့်အချိန်ဖြစ်တယ်လို့လည်းပြောပါတယ်။ဥရောပမှာ COVID-19 ကူးစက်သူ19သန်းနဲ့သေဆုံးသူ 4,800 ကျော်ရှိပါတယ်။American နိုင်ငံကတရုတ်ကွန်မြူနစ်ပါတီဝင်တွေအပေါ်ဗီဇာကန့်သတ်ချက်တွေချမှတ်တာဟာတရုတ်ပေါ်နိုင်ငံရေးအရဖိနှိပ်နေတာတွေကိုတိုးမြှင့်လှုံ့ဆော်လိုက်တာဖြစ်တယ်လို့တရုတ်နိုင်ငံကတုံ့ပြန်ပြောကြားလိုက်ပါတယ်။
我想这个呢，世人都看得非常清楚。这是美国。
American 那个嘛，是的，丢三节耶，重要的对个。是一个个时代的丢那个波，那个伊阿皮尼那个是新年年年来着，这里不需要老大哥丢那个三节着，丢那个家务你他那不要呀。我从一个加拿大人个，但是在新年爸妈不要来。加拿大人个 ，American 那个家务你他那也特别着嘛咯。丢个 Communist Party 耶，安尼也是的，奥扎罗马木个。东南高原内部，比较刚才亚拉路表话的 ，American 那个第一个 Communist Party 委员呢，普鲁亚比达斯委员个，他因为委员比较大，特别罗马皮皮，这里比较个嘞，他那个单位是马皮巴的。
American 单位呢，派人娃娃到西线的个，那呢超哪一个呢？可能哪一天，百多米长那是嘞，比如还真嘞，这这东西。
第一轮的建议讨论部队建成了的，各方拢同意过，渐渐才能展开展开的路线吧的。第二个呀，华侨人啊，特别澳大利亚人呢 ，American 那个过来的，第二个呢，人家倾向目第二日的六点叛逆个，第一轮的突破甚至打开了讲，各方呢，阿夏提到对嘛，目的目的部队多了这个的路线吧的。第二边，第二边那个的高贵木瓦的哈，苦干高贵的这波的娃娃，其他路上那的。第一点是目的高嘞，别人家我们起码查查么西部喽。第一标杆呀，你怎么个收给吧嘞？哈，人家呢 ，Facebook 我们的这个 COVID-19 高管社交，特别马瑞哥抽查部沙龙的比较抽奖来吧嘞。Coronavirus 呢，不特别的，人家呢 online 个的先，特别马这些目的面前拉拉个很多那些啊，古老老商铺去拉拉吧。么价格特别不对对，第一目工业我们的呢 ，Facebook 呢 ，Instagram 啊。所以，现在最近都是投票的， တင်မှတွေကိုစတင်ချုပ်ချတော့မယ်လို့ဆိုပါတယ်။ဒီနေရာမှာကာကွယ်ဆေးရဲ့ဘေးရန်တွေထိရောက်မှုပါဝင်မှုနဲ့ဘေးထွက်ဆိုးကျိုးဆိုင်ရာလက်တွေ့ထိခိုက်မှုဖြစ်စေမဲ့တင်မှမျိုးရန်မှန်းပြောတာမျိုးကိုချုပ်ချဖို့မူဝါဒချထားတယ်လို့ Facebook ကုမ္ပဏီကဆိုပါတယ်။ American အခြေစိုက်ဒီနည်းပညာကုမ္ပဏီကြီးအနေနဲ့အခုလိုရည်ရွယ်လှုပ်ဆောင်ဖို့ပြောလိုက်ချိန်ဟာကိုဗစ် -19 ကာကွယ်ဆေးမကြခင်ထွက်လာဖို့ရှိနေချိန်မှာပဲဖြစ်လာတာပါ။ထိုင်းနိုင်ငံမှာတော့တောင်ပိုင်းပြည်နယ်ခုနှစ်ခုမှာမိုးကြီးပြီးတောင်ကျရေလည်းကြီးလာတာကြောင့်အနည်းဆုံး9ဦးထိသေဆုံးခဲ့ပါတယ်။ဒီသေဆုံးမှုအားလုံးကတော့နှခေါင်းစီထံမရပြည်နယ်မှာဖြစ်ခဲ့တာလို့ထိုင်းရာရှိတွေကမနေ့ကထုတ်ပြောထားပါတယ်။ကျွန်မြန်တရားသတင်းလူထဲမှာလည်းဆေးရုံဝန်ထမ်းတွေအနေနဲ့အရေးပေါ်ကုသဆောင်ပြင်ပမှာသဲအိတ်တွေပုံပြီးလမ်းမပေါ်ကရေတွေဆေးရုံထဲဝင်မလာအောင်စားဆီးနေကြပါတယ်။အခြားပုံတွေထဲမှာလည်းပေါင်လောက်ထိမြုပ်တဲ့ရေတွေနဲ့မော်တော်ဆိုင်ကယ်တွေကိုတွန်းသွားနေကြချိန်မှာတန်ဃာတော်တွေပါဝင်ဒီပြည်နယ်ကလူတချို့လဲဈေးပိုင်းတွင်ရှေလော်သွားပြီးခလီတွေကလည်းရေထဲမှာဆော့နေကြပါတယ်။တကယ်တော့ဒီတောင်ကျရေကြီးမှုကပြီးခဲ့တဲ့တစ်ပတ်ခဲကစဖြစ်ခဲ့ပြီးမနေ့ကစသက်သာလာတယ်လို့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ထားကဒီတောင်ပိုင်းပြည်နယ်ခုနှစ်ခုကအိမ်ကြောင်စုပေါင်း 25,500 ကျော်ထိခိုက်ခံခဲ့ရတယ်လို့ဆိုပါတယ်။တကယ်တော့အခုရေကြီးတံခဲရတဲ့ဒေတာကကဘာပေါ်ကိုအဓိကရာဘာတင်ဖို့နေတဲ့ထိုင်းရာဘာဆိုင်ဒေတာလည်းဖြစ်ပါတယ်။ကုလိုချိန်မှာထိုင်းနိုင်ငံရာဘာဆိုင်ရာအုပ်ချုပ်မှုအဖွဲ့ကလည်းရာဘာပေ20ထက်ပိုပြီးဖြည့်ဆည်းခံရတဲ့လက်သမားတူကိုရောက်ချင်းအမေရိကန်ဒေါ်လာ100နီးပါးရှိတဲ့ဘတ်ငွေ3000ပေးသွားမယ်လို့မနေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။တောက်ကြမနခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ကွန်ဝေကတ်ယောဂါကာလမြန်မာနိုင်ငံအဝန်ကောင်စီပို့ဆောင်နေတဲ့အဝေးပြေးကားသမားတွေကိုစက်မှန်ရေးစစ်ဆေးမှုတွေနဲ့တင်းတင်းကြပ်ကြပ်ကတ်တတ်ထားတာကိုလျှော့ပေးဖို့လုပ်ငန်းရှင်တွေလိုလားနေကြပေမဲ့စက်မှန်ရေးပညာရှင်တွေကတော့ကတ်ယောဂါကူးစက်မှုအန္တရာယ်ကိုတတိပေးဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကယောဂါကူးစက်မှုထိန်းချုပ်တဲ့အစီအစဉ်တစ်စိုက်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအနှာသွားလာနေတဲ့ကုန်တင်ရင်မောင်းတွေနဲ့ရင်းနှောင်းလိုက်တွေကိုကုန်းဝေယောဂါပိုကင်းရှင်ကြောင့်စစ်ဆေးဖို့စီကံတက်မှတ်ထားပါတယ်။ဒါပေမဲ့လည်းယောဂါပိုစစ်ဆေးပြီးကင်းရှင်ကြောင့်အတိပြုထားတဲ့အထောက်ထားစိတ်မတန်းဟာ82နာရီသာတက်တမ်းရှိပြီးယောဂါပိုစစ်ဆေးရမှာကြံ့ကြံ့မှုတွေကြောင့်ကုန်တင်ရင်မောင်းတွေအခက်အခဲကြုံနေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကောင်စီစစ်ဆေးမှုတွေမှာအဟတာဖြစ်နေတဲ့အထီးကြုံတွေ့နေရတာကြောင့်ကန့်သတ်ချက်တွေကိုလျှော့ပေါက်ပေးဖို့လဲမြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကျုပ်တာဝန်ရှိသူတွေကိုတင်ပြထားတယ်လို့မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးကျင်သိန်းကပြောပါတယ်
။သူတို့စစ်ပင်တဲ့ကားစီးကဘာတွေတရားလောက်ပဲစစ်ပင်နေတယ်ဗျာ။ကျွန်တော်တို့ကားတွေကဖြစ်လာတဲ့ကားတွေကတရက်တည်းထောင်ကမ်းရှိတယ်ဗျာ။ဒီတုံးရကြုံတဲ့ကလာတခုကိုပြင်တင်ပြင်ပြရပါကျွန်တော်တို့ရမဲစစ်စရာကိုကျွန်တော်တင်ပြတယ်တော့တက်ဆိုင်ရလေးကိုတင်ပြတယ်ဒီဘကူတန်းကိုတင်ပြတယ်ဒါပေမဲ့ဘာမှမဖြစ်လာဘူးအော်ကျွန်တော်တို့တက်တန်းတို့တာကဟိုဒီရမဲစစ်စရာကျွန်တော်တို့ဒီဟိုတဲ့တော့ဒီချင်းချဆဲပါတယ်ကျွန်တော်တင်ပြတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရာကသွားလာလှုပ်ရှားမှုတွေကန့်သက်တာအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တာတွေအပြင်နိုင်ငံအနှံ့သွားလာနေတဲ့ကုန်တင်ရင်မောင်းတွေကိုစနစ်တကျကျန်းမာရေးအရာစစ်ဆေးဖို့လဲအော်တိုဘာ၁ရက်နေ့ကပဲညွှန်ကြားထားပါတယ်။ဒါပေမဲ့လည်းကျန်းမာရေးအတွက်စစ်ဆေးမှုတွေမှာကြံ့ကြံ့မှုတွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းအတိတ်ကကုန်တွယ်လမ်းကြောင်းတစ်ခုဖြစ်တဲ့ရန်ကုန်မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ဦးရှိန်ကပြောပါတယ်။
ဆယ်ရတဲ့တန်းကြတော့ဥပမာကျွန်တော်တို့ကရန်ကုန်နေပြီးတော့ရအောင်မူဆယ်သွားမယ်ပေါ့နော်မူဆယ်သွားမယ်ဆိုရင်အသွားမတည်းကျွန်တော်တို့ကဟိုနည်းနည်းအိတ်၃ရက်လောက်သွားရတာဆိုတော့အသွားတစ်ချမ်းနဲ့တည်းကုန်သွားပြီပေါ့နော်အဲပြီးရင်လမ်းလေးမှာလည်းဥမာမူဆယ်ရရင်လည်းကိုကချင်းချင်းချရတာမဟုတ်ဘဲနဲ့တရားမမိုက်မှာတရားမမိုက်ဝင်ဖို့အတွက်ကိုတော့ဟို၅ရက်တပတ်လောက်တန်းရတယ်ကတ်တန်းရတာပေါ့ပြောင်းမမိုက်ရောက်တဲ့ချိန်ကျတော့လည်းပြောင်းမမိုက်ထဲကနေမူဆယ်ကိုချတဲ့နေရာကိုသွားဖို့အတွက်ကိုလမ်းမှာလည်းဒီလိုပဲ9ရက်လောက်ဆက်ကြတယ်အဲ့မှာဒီမူဆယ်ရောက်တဲ့ချိန်ကိုအဲ့မှာဆက်ရက်ကြသွားပြီသူလို့ရှိရင်လည်းဒီလိုပဲဟိုကားတန်းရှိနေတော့ရှိမှကားရင်းများနေတဲ့ခါကျတော့တစ်ခါကုန်တင်ပြီးတော့တစ်ခါဖြစ်ဖို့အတွက်ကို3-4ရက်ဆက်ကြဆိုတဲ့ခါကျတော့ဒါမျိုးတွေကဖြီးတစ်ခုတော့ဖို့ရန်နောက်နေတာပေါ့မှာဖြစ်စတဲ့နေရာဥပမာတမျိုးတမျိုးနဲ့မှ
တစ်ခုလောက်ထားပေးမယ်ဆိုရင်တော့ကားတန်းလည်းနည်းတော့မယ်စစ်တာလည်းများသွားမှာပေါ့နော
်ကောင်စီစစ်စစ်မှုတွေမှာအခက်ခဲတွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့တင်ပြချက်တွေကိုတော့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနကိုဆက်လက်တင်ပြထားတယ်လို့လည်းတောင်တဲများနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကြောင့်တွဲဖက်အထွေထွေအတွင်ရမှုဥမျိုးသားကပြောပါတယ
်လက်ရှိဒေသမှာကုန်စည်မှုတွေဘလို့ဖြစ်ပေါ်နေတဲ့တိပြက်နဲ့ဆိုအများအားကျွန်တော်ကအစည်းအဝေးလုပ်ပြီးတော့အဲ့ဒီမှတ်တမ်းတွေအားလုံးကိုကျွန်တော်စီးပွားကုတန်ဝန်ကြီးဌာနကိုအကုန်တိုက်ရိုက်တင်ပေးနေတယ်အခုဒီကားသမားတွေတောင်းဆိုချက်တွေကိုလည်းကျွန်တော်ကတိအောင်တော့အကုန်တင်ပေးနေတယ်ဒါပေမဲ့အဲ့ရကိုဖြေလျှော့မှုနဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ပေါ့နော်ရတူတောင်းတဲ့ကိစ္စဒါတွေကကျွန်တော်တို့ကဟိုဘာမှလုပ်ပြီးတော့မရဘူးကျွန်တော်တို့တင်ပြပေးဖို့တင်တော့တင်ပြပေးထားတယ်ဒါပေမဲ့ဒီကနေ့ဝင်ရတဲ့နာတော့နောက်သက်ဆိုင်ရာကျွန်တော်တို့ဘိုးကွန်ပြီးတော့ပေါ့နော်ဒီကုသရေးဘိုးကွန်ပြီးတော့သူတို့စုံပြစဉ်းစားစုံပြပေးရမယ်ကိစ္စပေါ့
လုပ်ငန်းရှင်တွေကကောင်းတင်ရင်မောင်းတမားတွေကိုစက်မာရေးစစ်ဆေးမှုတွေချော့ပေါက်ပေးဖို့တောင်းဆိုနေပေမဲ့စက်မာရေးပညာရှင်တွေကတော့တတိထားဖို့တိုက်တွန်းနေပါတယ်နိုင်ငံအနှာတော်လာနေကြတဲ့ကောင်းတင်ကားသမားတွေမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တဲ့ပြည်စင်တွေရှိခဲ့တာကြောင့်ဆက်လက်ထိန်းချုပ်ထားဖို့လိုအောင်မယ်လို့လည်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြဝနဆိုးကပြောပါတယ်
။ဒီဟာဘာလို့ဖြစ်ရလဲဆိုတော့ကျွန်တော်ခုနကပြောတယ်ကျွန်တော်ဒီစစ်ထားတဲ့လူ၄000တဲမှာ positive ကျွန်တော်25ယောက်တွေ့ပါတယ်။အဲဆိုဒါလည်းကျွန်တော်ဒါကြောင့်လို့ဒီကုမ္ပဏီကစစ်တဲ့လုပ်ငန်းကလည်းကျွန်တော်ပုံမှန်ကြီးအချင်းဖြစ်ပါတယ်။ဟိုဒီတက်တန်းကတော့ကျွန်တော်လည်းမှားရတော်တော်ခက်တယ်ပေါ့။ဘာလို့ဆိုတော့ဒီရောဂါကိုကလည်းအခုကျွန်တော်ဒီမှာဟိုတွေ့တဲ့အခါမှာဟိုကျွန်တော်ပို့တွေ့ရတဲ့လူတွေကျွန်တော်ပြန်လေးလာကြည့်ရတာကြတော့ဒီလိုပဲပထမအကြိမ်စစ်တယ်မတွေ့ဘူးဒုတိယအကြိမ်စစ်တယ်မတွေ့ဘူးဒါပေမဲ့ဟို၄-၅လောက်စစ်ပြီးတော့မှပို့တွေ့ရရရှိနေတဲ့အခါကြတော့တစ်ခါစစ်ထားပြီးတော့ဒီလက်မှတ်တွေပဲရောက်ရောက်သွားမယ်ဆိုရင်တော့ကျွန်တော်စေးပြင်လာသဘောရတော့ဟိုအနေရှိနိုင်တာလို့ကျွန်တော်အနေနဲ့
မကြတဲ့ခင်ရက်တွေမှာတော့ကလည်းကောင်းတင်ရင်မောင်းသမားတို့ကျမရဲ့စစ်စဲထားတဲ့အထောက်အထားစာရော့စာသားအတူတွေအတုံးပြူတာစစ်စဲတွေ့ရှိခဲ့တာကြောင့်အရေးယူမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကြာတာပရိနေမွန်လွိုင်ပိုင်းထိကျမရဲ့နဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကပ်ရောဂါကြောင့်တည်ဆောင်းသူ2000လောက်နဲ့ကုသသူ9000ကျော်ရှိနေပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။တင်တော်ဝင်းမေပါရေကောက်ပွဲပြီးပထမဆုံးကြိမ်ဖြင့်ငင်းကြိမ်ညှိနှိုင်းပွဲအစိုးရတွင်နေပြီးတော့မှမနေ့ကစနှစ်ရက်ကြာကျင်းပနေတာမှငင်းကြိမ်လုပ်ငန်းရှင်တွေညံဆန်းလာနေတယ်လို့ဒီစီဝေးတက်ရောက်သူတူကဆိုပါတယ်ငင်းကြိမ်ကော်မရှင်ကြံပေးဖွဲ့ဝင်ဦးလှမော်ရွှေကအခုညှိနှိုင်းပွဲက PPSG ခေါ် NCA အဖြစ်စာချုပ်လက်မှတ်ထိုးထားတဲ့ဖွဲ့ရဲ့ငင်းကြိမ်လုပ်ငန်းရှင်ဦးဆောင်ဖွဲ့စီဝေးပြီးတပတ်ဖန်ကြာနဲ့အေးအေးနဲ့တက်နားလည်မှုစရလာပြီးချက်တမှုထူးခြားတယ်လို့ဆိုတာအခုလိုဆက်ရှင်းပြပါလေ
ဒီတော့2020ခုနှစ်ဒီနေ့ဩဂုတ်လမှာကျော်ပြီးညနေညလာကတစ်ဆက်ပြောပြီးပြင်နေရှုခါစီကနာဒီကြော်ပြီးတော့ကူးချက်ဖာဒီအစ်စ်ကတုံးနေကလေးရရတယ်ပေါ်လာလိုက်ကြတဲ့ခါမှာဘယ်လိုလဲဒီနေ့ကြီးတယ်ပြန်လို့နေတယ်ဒီအစိုးရကတော့ဖြစ်တယ်ကဒီကောင်းတော့ဒီကောင်းဆောင်နေတယ်ဒီကောင်းကြီးရယ်အဲ့ဒီမှာလက်မှတ်မရေးထိုးရသေးတဲ့ပြန်လာလက်မှတ်ကံနေနဲ့ပတ်သက်တဲ့အခြေအနေတွေနဲ့ပါတယ်။ဒီလက်မှတ်ရေးထိုးပြီးတဲ့ဒီနေ့ဒီနေ့အသက်ပတ်ပြီးကိုအကောင့်ရဖို့ဒီကြည့်ချူနေတယ်။အဲ့ဒါတော့ဒီကောက်ဝယ်ပြီးတဲ့မှာလည်းကောင်းနေစီလို့ဖြစ်တယ်။အဲ့ဒါတော့ဒီလိုလိုနေနေနဲ့ရှင်နေတယ်နဲ့ဒီလိုနဲ့ဖြစ်တဲ့ခက်တော့ဒီနေ့လုပ်ငန်းကြီးရတော့ဒီလိုတူညီလာမယ်ဒီကရှိ
ဟုတ်ကဲ့ခုနကမြန်ဆန်နိုင်တဲ့အနေထားကဘယ်လိုမျိုးထူးခြားမှုရှိလာမထင်လဲ
မြန်ဆန်တယ်လို့ဆိုရတော့ရောက်ဒီဘောတူရဲ့ဆာဒီအဖြစ်ပေါ်မှာအကောင့်တွေပေါ်နေလည်းနည်းနည်းကြည့်လို့အများကြီးအကောင့်တွေခေါ်ဆွေးနွေးတာဖြစ်တဲ့အတွက်ဒီအတခုအမြဲတမ်းအမေရိကန်တွေပရိကျတော့လည်းမကြိုးရသေးတဲ့ဖြစ်ရှိခဲ့တယ်ဒီလိုနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့ဆွေးနွေးတဲ့အတွက်ဒီရဲ့အပိုင်းမှာလည်းဒီလိုတူရင်းနဲ့မရည်မြဲနေလို့ရှိတယ်။ဟုတ
်ကဲ့အဲ့တော့ဒီသဘောတူညီချက်ဒီအပိုင်းသုံးကိုပေါ့နော်အကောင့်တဲ့ပေါ်တယ်ဆိုတဲ့နေရာမှာဘလို့အချက်တွေညှန်ဆန်လာမယ်လို့ညွှန်မှန်းထားတယ်
။ဒီကအရေးကြီးရဲ့အစရအစရကြတော့အစရလက်ကအတမောပြကြကျူရည်တဲ့တွေပါလို့ပြင်ဆင်နေတယ်။ဒီမှာဒါအရေးအနေနဲ့ပါပြီးတာလို့ပြောနေဖြစ်ပြီးအကောင့်တွေပေါ်တယ်။ဒီကတော့အရေးကြီးတယ်မှာလေဒီကနေ့ကျတိုင်းမှာဒီပြည့်စုံလေးခါလာချက်ကဒီကနေ့မှာလည်းဒီဒီရှိတယ်ဒီကနေ့မှာလည်းဒီဖိလီရှိလာချက်တွေပြန်ကြည့်ရတယ်ဒီလိုခုရရပြီးတော့ဆိုရတယ်ဟုတ်က
ဲ့ Okay, but I'll also don't do mental.
Can I be in crazy or the crazy from the material? Can I be a man who's a good man?
Okay. The
little boy can be where you are, online looking at the other thing. You can get by one of the children. And begin to be familiar with the water. The new interesting model, online training is a competency. Begin to be familiar with the
အခုလုံးလုံးလေးရမယ်ဒါမျိုးဒီကြည့်ပြီးစဉ်းစားတာဒီလောက်ကိုပြည့်ရောမြန်မြန်ရပြီဘုရားโอเคအဲ့တော့နောက်တစ်ခုကအန်စီလက်မှတ်မထိုးရသေးတဲ့အဖွဲ့ရင်းနေရောဘယ်လိုမျိုးမြန်လာဖို့ပြောလင်းထားလဲဒီမှာလည်းတပိုင်းမှာနေပြီးတော့နေစဉ်းစားချက်ရှိတယ်ဒီကြည့်ကချင်းနေရှိတယ်အဲ့ဒါတွေကိုဆက်ပြီးတော့စဉ်းစားနေကြပါဦးโอเคဒီနေရာမှာထိုးကြတာတစ်ခုကတော့အေးရခိုင်လက်နက်ကင်တပ်ဖွဲ့အနေန
ြန်ချင်းပါနိုင်ရတဲ့တမတော်နဲ့တစုံတရာအပြန်လှန်စညှိနှိုင်းမှုတွေရှိလာတဲ့အတွက်အခုဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအလုံးတွေ့ဆုံရေးအတွက်အဟန္တာအရင်ဖြစ်နေခဲ့တယ်ပေါ့နော်ကိစ္စကပြန်ပြီးတော့ပြည်လည်လာဖို့အလားအလာဘယ်လောက်ရှိမယ်ထင်လဲ
ကျွန်တော်အဲ့ဒီမှာပြောတော့ဘုရားတို့ခတ်တယ်ဒါပေမဲ့အရင်ကတော့ဒီလိုတည်နေရှိသေးတယ်ဒီကြိမ်းစားဒီဆွေးနွေးမယ်ကျွန်တော်ဆွေးနွေးဆွေးနွေးလို့ဒီရက်ကပို့ရှိရလို့တော့အကျဉ်းဒီအစီအထိုးရမှာဒီအတင်းတွေဖြတ်ပြပြရမှာဒီတော့အဖြစ်ပြရတာလည်းရှိတယ်ဒီလည်းရတော့အမျိုးတမျိုးရှိတယ်ဘာလို့လဲဆက်လက်အခုတစ်ခါရရောက်ပိုင်းမှာဒီပြည်တစ်ခါရှိတာတစ်ခါတည်းမျိုးရှိတာရေကောင်းမဖြစ်ဘူးရှိပြီးဆွေးရံပြင်းနေရပြန်လာတယ်အဲ့ဆက်ပြီးဒီတော့ဒါရီကလည်းဒီလိုဒီဒီနဲ့တော့ဝန်တော့ပြရလို့ကျွန်တော်ကြားနေတာ။ပြန်လို့ရစီဒီဒီလိုဆက်ပြီးတော့ဒီကြံကြပြီးတော့ရှာမယ်လို့ပြောနေမှာ
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဦးလာမောင်ရှင်ခင်ဗျာ။ကျွန်တော်ဝင်ပါမှာ။
ဖက်ဒါနီကရောကဆိုကကဘာအစင်းအဆုံ48နိုင်ငံရဲ့စီးပွားရေးကိုနှစ်ပေါင်း30အတွင်းအနှိမ့်ဆုံးအနေထားဒီဆိုးဆိုးရွားရက်ခတ်သွားစေတယ်လို့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂညီလာခံ UNCDAD ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတော် Lisa Schling ကဂျနီဗာကနေသတင်းပေးပို့လာတာကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်။ကမ္ဘာအစင်းအဆုံးနိုင်ငံတွေအနေနဲ့သူတို့ရဲ့ထုတ်ကုန်စွမ်းရည်ကိုတီးတတာမမြင့်တင်မှုဆိုရင်လက်ရှိအချိန်ဒီဈေးကြီးကလွန်မြောက်မှာမဟုတ်ဘူးလို့ UNCDAD ရဲ့စီးပွားရေးပညာရှင်တွေကအခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာသတိပေးထားပါတယ်။ကမ္ဘာအစင်းအဆုံး48နိုင်ငံထဲက43နိုင်ငံရဲ့ဗျံများဝင်ငွေကျဆင်းသွားနိုင်ခြေရှိတာကြောင့်အဲ့ဒီနိုင်ငံတွေကလူဦးရေ32သန်းကအလွန်အမင်းဆင်းရဲတဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ဆိုပါတယ်။ဥတုရာသီပြောင်းလဲမှုစီးပွားကျဆင်းမှုနဲ့လက်တလောရင်ဆိုင်နေရတဲ့ COVID ကပ်ရောဂါတွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့ကမ္ဘာအစိုးရနိုင်ငံတွေအနေနဲ့သူတို့ရဲ့ကုန်ထုတ်ဆောင်အားကိုအဖက်ဖက်ကမြှင့်တင်ကြဖို့လိုအပ်ကြောင်းအာဖရိကနဲ့အစိုးရနိုင်ငံများဆိုင်ရာ UNCDAD ရဲ့ညွှန်ကြားမှု Paul Aquemin ကပြောပါတယ်။ဆင်းရဲတဲ့နိုင်ငံတွေအနေနဲ့ကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေပြီးနိုင်ရေးအတွက်လူဆောင်အားတဘာဝနဲ့အရင်မြစ်ပိုင်ဆိုင်မှုအပါအဝင်စုံဦးတည်ထွင်လုပ်ငန်းတွေတည်ဆောက်ဖို့လိုအပ်ကြောင်းဒါမှလည်းသူတို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်း Paul Aquemin ကပြောပါတယ
် Now it is quite clear that LDCs being commodity driven
လူတို့ကပစ္စည်းတွေပေါ်အခြေခံတဲ့တည်ရဲ့ဆုံးနိုင်ငံတွေအနေနဲ့သူတို့ရဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုပုံစံပြောင်းလုပ်ဆောင်ဖို့လိုအပ်နေပါပြီ။သူတို့စီးပွားရေးဟာလူတို့ကပစ္စည်းအပေါ်မှာအခြေခံတဲ့အတွက်အခုလိုကိုဗစ်ကာယရောဂါဖြစ်ပြီးလော့ကဒေါင်းတွေလှုပ်လာကြတော့ကုန်ပစ္စည်းတွေလည်းတင်ပို့နိုင်ခြင်းမရှိတော့ပါဘူး။ဒါကြောင့်သူတို့ရဲ့ဝင်ငွေတွေထိခိုက်လာတဲ့အခွန်ကောက်ခံမှုလည်းရော့ကျလာတဲ့အတွက်သူတို့ရဲ့စီးပွားရေးကိုတိတိတသာထိခိုက်နေပါတယ
်။နိုင်ငံတကာအထောက်အပံ့တွေမရတော့တဲ့အချက်ကလည်းနောက်ထပ်ပြဿနာတစ်ခုပဲလို့အကွင့်ဝင်းမီကထောက်ပြပါတယ်။ရမုံငွေတွေရောနဲ့ကျဆင်းသွားတာကြောင့်ဒီနိုင်ငံတွေအနေနဲ့လူမှုဖွံ့ဖြိုးရေးအတွက်သုံးဆွဲတဲ့ငွေကြေးပမာဏလည်းနည်းလာပြီးနိုင်ငံသားကျွေးမိတွေကိုလည်းပြန်မဆက်နိုင်တော့ဘူးလို့ဆိုပါတယ်။ဒီဆင်းရဲနိုင်ငံတွေတဲကမြန်မာ၊လာအို၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊နီပေါ၊အီသီယိုးပီးယားနဲ့ရဝန္ဒါစတဲ့နိုင်ငံတွေကတော့အခြေခံကောင်းတွေရှိလာပြီးကုန်ထုတ်ဆောင်အားမြင့်တက်လာရေးအတွက်ခေတ်နဲ့လျော်ညီတဲ့ပြည်ရင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အာရှထိုက်အတွင်းအစိုးရဆုံးနိုင်ငံတွေဟာကုန်ထုတ်ဆောင်အားကိုမြင့်တက်နိုင်ခဲ့တဲ့အတွက်ပြည်တွင်းအသက်တင်ထုတ်လုပ်မှုပမာဏ19ရာခိုင်နှုန်းကိုရောက်လာပြီးအလုပ်ကိုင်ခွင့်လန်း12ရာခိုင်နှုန်းကိုလည်းဖန်တီးပေးထားနိုင်တယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်။ဟေတီနဲ့အာဖရိကတိုက်ကအစိုးရဆုံးတိုင်းပြည်တွေရဲ့အခြေအနေကတော့အဲ့ဒီလိုမဟုတ်ပါဘူး။ဒီနိုင်ငံတွေမှာတော့အခြေအနေကရပ်တန့်နေပြီးပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုဟာ9ရာခိုင်နှုန်းနဲ့အလုပ်ကိုင်ရရှိမှုက9ရာခိုင်နှုန်းများသာရှိတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။ဒါကြောင့်ဒီစင်းရဲဆုံးနိုင်ငံတွေပြုပြင်ပြောင်းလဲပြီးသူတို့ရဲ့စီးပွားရေးတွေပြန်လည်နှံလန်ထူလာအောင်လှုပ်ဆောင်နိုင်ရေးအတွက် နိုင်ငံတကာအတိုင်းအဝန်အနေနဲ့ရင်းနှီးမြှုပ်နှံကြဖို့ဗန္နာရေးဆိုင်ရာအကူအညီတွေပေးကြဖို့ UNCDAD ကုံသွေးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂညီလာခံကတောင်းဆိုတော့ပါတယ်ခင်ဗျာ
ကြမ်းနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်တာဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြောရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။တော်ရရှိချင်းလူဆလာဒီကဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးဆိုင်ရေးသားနေကြလဲဆိုကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစွနေပါပါ။ Democratization the key to stopping Chinese advances in Myanmar.မြန်မာနိုင်ငံရဲ့တရုတ်ထုတ်ဖောက်ဝင်ရောက်မှုကိုဟန်တားနိုင်ဖို့အတွက်ဒီမိုကရေစီအရေးဟာမရှိမဖြစ်လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဂျပန်နိုင်ငံဆန်ကီချင်ပွန်သတင်းစာရဲ့အတိအကျအပေါ်ကိုပြောပြလိုပါတယ်။အင်ဒိုချိုင်းနာကျွန်းဆိုတဲ့အနောက်ဖက်ချမ်းဖြစ်တဲ့မြန်မာနိုင်ငံဟာဂျပန်နိုင်ငံမျှော်မှန်းနေတဲ့လွတ်လပ်ပွင့်လင်းသောအင်ဒိုပစိဖိတ်ဖြစ်မြောက်ရေးအတွက်ပထဝီဝင်းမဟာဗျူဟာစောချက်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဆီအိုချိုရီအောက်ရာစုဝဲနေခဲ့ရတဲ့ဒီနိုင်ငံမှာဒီမိုကရေစီရှင်သန်အောင်လှုပ်ဆောင်နိုင်မှဂျပန်ရဲ့မြန်မာကျအောင်မြင်ရေးနဲ့တရုတ်ခလုံးမှုကလွတ်လပ်စေနိုင်မှာဖြစ်တယ်လို့ဆိုရတယ်။ဒီကရဲရွေးကောက်ပွဲဟာအစိုးရကို၅နှစ်တာဥဆောင်လာတဲ့ဒေါအောင်ဆန်းစုကြည်ပေါ်လူမှုသဘောထားကိုပြသလိုက်ကြပဲဖြစ်တယ်။အရင်သားလက်နက်ကိုင်အဖွဲ့ဝင်နဲ့ညီညာရေးဖော်ဆောင်မှုအပါအဝင်ဒီမှန်းချက်မြင်မာတဲ့ဟိုရွေးကောက်ပွဲဂတိတွေကိုအကောင့်ထဲမဖော်နိုင်ခဲ့လို့ကျူတင်ဆွတ်တွက်ခဲ့ကြသူတွေရှိပေမဲ့အခုအောင်ပွဲကတော့တခြားစီဖြစ်သွားခဲ့တယ်လို့ပြောပါရတယ်။မြန်မာနိုင်ငံကြော်လွှားမဲ့အခက်အခဲများစုပြီးဆက်လက်ရေးသားမှာတော့အကြီးအကဲဆုံးအခက်အခဲဟာစစ်တော်မှာအမတ်နေရာ၄ဘုံ၃ဘုံနဲ့ဝန်ကြီးဌာနတချို့ကိုစစ်တပ်ကချုပ်ကန့်ထားခြင်းပဲဖြစ်တယ်လို့ဖော်ပြပါတယ်။ဒီမိုကရေစီအမြင့်တွယ်ရေးအတွက်ဒီချက်ဟာအရေးကြီးဆုံးအခက်အခဲပဲဖြစ်ပါသေးတယ်။မကြတိမီကရွေးကောက်ပွဲရလဒ်ကိုကြည့်ပြီးစစ်တပ်အနေနဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးကိုလိုလိုလားလားနဲ့အလေးထားစဉ်းစားသင့်တယ်လို့လည်းရေးပါတယ်။လူညာလူငယ်စုပေါ်စစ်တပ်ရဲ့နှိမ့်ကုံးမှုကိုထောက်ခံတယ်ဆိုပြီးဒေါန်ဆန်းစုကြည်ဟာအနောက်နိုင်ငံတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုခံခဲ့ရပေမဲ့သူကတော့ဒီမိုကရေစီအရေးကိုအပြစ်လို့ဆောင်နေရပဲဖြစ်ပါသေးတယ်။အခုအချိန်မှာတော့ဒေါန်ဆန်းစုကြည်အနေနဲ့စီးလုံးညီညွတ်သောဒီမိုကရက်တစ်မြန်မာနိုင်ငံဖြစ်ထွန်းရေးအတွက်တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ညီညာရေးအတွက်ညှိနှိုင်းပြီးရိုဟင်ဂျာပြည်နာပြည်လဲအောင်အထောက်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်တဲ့။မြန်မာနိုင်ငံကိုတရုတ်နိုင်ငံကအိန္ဒိယသမုဒ္ဒရာထပ်ပေါက်အဖြစ်ညွှန်မှန်းထားပြီးအခုဆိုလို့ရှိရင်တရုတ်ရဲ့ BRI ခေါ်ကဘလန်စီမံကိန်းနဲ့ဆက်စပ်ပြီးတရုတ်မြန်မာစီးပွားရေးစင်ကြံအခြေခံအဆောက်အဦအများအပြားကိုပူးတွဲလှုပ်ဆောင်နေရပါသည်။စီးအစိုးရခေတ္တကလည်းတရုတ်ကဒီလိုပဲကူညီခဲ့ပြီးဒီလိုညာအရေးဟာလည်းပြည်တွင်းပြဿနာသာဖြစ်တယ်လို့ဆိုပြီးတော့မြန်မာအစိုးရကိုထောက်ခံနေပါတယ်တဲ့။တရုတ်အနေနဲ့မြန်မာနိုင်ငံကိုအာဏာရှင်အုပ်ချုပ်ရေးပုံစံပြောင်းဝင်လာအောင်တဖြည်းဖြည်းဆွေးနွေးလှုပ်ဆောင်နေမှုကိုခွင့်ပြုလို့မဖြစ်ဘူး။ဒါကြောင့်ဂျပန်အစိုးရဟာNLD အစိုးရကိုထောက်ခံတဲ့ဒီမိုကရေစီထွန်းကားရေးတိုင်းရင်းသားလူနေစုတွေနဲ့ပြန်လည်စစ်မြေရေးကိုအားပေးလို့ဆောင်ရမယ်။တချိန်တည်းမှာပဲမြန်မာစစ်တပ်ကလည်းနိုင်ငံရေးထဲမပါဝင်အောင်အားပေးလို့ဆောင်ဖို့လိုအပ်တယ်လို့ညှိနှိုင်းထားပါတယ်ခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပါပဲထုတ်လွှင့်ပေးနေပါတယ် ရုံးမြင့်တန်ကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ 9:00 ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်အမုန်းစကားပေါများနေတာဟာဒီမိုကရေစီပြည်ရင်တောင်းလဲရေးအတွက်အန္တရာယ်ဖြစ်နေတဲ့အကြောင်းဥုံခင်ကသုံးသပ်ရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ညမပြင်းသားအမုန်းစကားတင်းအပွားနဲ့အစွန်းရောက်အမျိုးသားဝါဒပြန်ပွားတာကြောင့်ဖိနှိပ်မှုနဲ့လူအခွင့်အရေးချိုးဖျက်မှုတွေဖြစ်ပေါ်နေပုံကိုသုံးသပ်ထားတဲ့စာရန်လွန်ခဲ့တဲ့အောက်တိုဘာလကတွက်လာပါတယ်ပြည်တွင်းအရက်ဖွဲ့အဖွဲ့အစည်း18ခုနဲ့ဟာဗတ်တက္ကသိုလ်ဥပဒေမဟာဌာနရဲ့လူ့အခွင့်အရေးအဖွဲ့တို့စူပေါင်းပြုစုထားတဲ့ Hate Switch Ignited အမှုစကားလောင်မီးပွားဆိုတဲ့စာရမ်းပါပဲ။သာမျက်နှာတရားကျော်ရှိပါလေ။မြမဗုဒ္ဓဘာသာဝင်တွေကြီးဆုံးတဲ့အောင်အာနာအရှင်ဝါရှိသူတွေကတမင်တကာမီးပွေးလို့ပေါ်ထွက်လာတဲ့အမှုစကားလို့ဆိုပါလေ။အမှုစကားတောက်တော်အောင်မီးမွေးပေးသူတွေကိုအရေးယူလို့မရှိပါဘူး။ဒါကြောင့်လူနည်းစုရပိုင်ခွင့်အကြောင်းဆွေးနွေးတဲ့အမျိုးသမီးတွေကိုအမုန်းစကားနဲ့ထိုးနဲ့တိုက်ခိုက်တာမျိုးတွေလုပ်ကြပါတယ်။ရခိုင်ပြည်နယ်စစ်ပွဲကိုကောက်ွယ်ဆန္ဒပြတဲ့ចောင်းသားတွေကိုအရေးယူပါတယ်။အစိုးရနဲ့စစ်တပ်ကိုဝေဖန်ရင်ပုံမှန်အမျိုးမျိုးနဲ့ထောင်သွင်းအကျဉ်းချရပါတယ်။အမျိုးဘာသာနဲ့တိုင်းပြည်ဟာမွတ်စလင်အန္တရာယ်ကိုရင်ဆိုင်နေရတယ်လို့ခြောက်လှန့်တာမျိုးလည်းရှိပါတယ်
။မဘာသာနဲ့969လှုပ်ရှားမှုဟာတမရော်နဲ့ခရိုနီလီရဲ့အထောက်ပံ့အများကြီးရရှိတယ်လို့အရက်ဖက်အဖွဲ့အစည်းအတော်များများကယုံကြည်နေကြပါတယ်။စေကောင်းဆောင်ရဲ့လူပဲဝတ္ထုအများပြားလက်ခံထားတဲ့ဘုန်းကြီးတွေဟာစစ်တပ်ဝါဒဖြန့်လာကိုထောက်ခံပြောဆိုတယ်လို့2013မှာထိုင်းနိုင်ငံကိုထွက်ခွာလာတဲ့ဘုန်းကြီးလူတွေဦးကံမီယာကပြောပြဘူးပါတယ်။ဒါကြောင့်မဘာသာဟာတမရော်လက်အောက်ခံလက်နက်မကင်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်။မဘာသာဟာဒေါအောင်ဆန်းစုကြည် NLD နဲ့တိုင်းသားတပ်ဖွဲ့တွေကိုဝေဖန်ရှုတ်ချပြီးစစ်တပ်ကိုထောက်ခံအားပေးနေတဲ့တန်ခါအဖွဲ့အစည်းဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်စံကျင်ရေးလှုပ်ဆော်ရာမှာဥဝိဒသူဟာထင်ရှားပါတယ်စစ်တပ်နဲ့အစွန်းရောက်အမျိုးသားရေးဝါဒီတွေဟာ Facebook ကိုသုံးပြီးအမုန်းစကားနဲ့သတင်းအမှားဖြန့်ဝေကြတယ်လို့အရဖက်အဖွဲ့အစည်းတချို့ကပြောပါတယ
်အမုန်းစကားလောင်မီးပွားနေတာကို Facebook လည်းဘာမှမတတ်နိုင်တယ်လို့ဖြစ်နေတယ်လို့2018ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြတဲ့အသည့်အခြေအနေဆိုးလာပါတယ်တပ်မတော်ရင် online ဝါဒပြန့်တိုက်ပွဲကိုရုရှားစစ်တပ်ကကူညီနေတယ်လို့ပြောဆိုကြတယ်လည်းရှိပါတယ် Facebook ကစစ်တပ်ကောင်းဆောင်အချို့ရဲ့စာရင်းကိုပယ်ဖြတ်ပြီးအရေးယူတာမျိုးလုပ်ပြပါတယ်စာနယ်ဇင်းလောကမှာမွတ်စလင်ဆန့်ကျင်တဲ့အရေးအတာတိုးပွားတာပါတယ်အရင်ကပိတ်ထားတဲ့အမျိုးပြောက်မှာစိုးကြောက်စရာဆိုတဲ့စာအုပ်မျိုးပြန်ထွက်လာပါတယ်လူတက်သောဖျားနဲ့မိုင်လုံးကြီးသောဖန်ဆင်းရှင်ဆိုတဲ့စာအုပ်ကိုမဘာသာနဲ့ဆက်နွယ်တဲ့အဖွဲ့အစည်းကထုတ်ဝေပါတယ်မွတ်စလင်ဆန့်ကျင်မှုပြင်းထန်လွန်းလာမှု2015ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမပါတော့ပါဘူ
း2019မှာဖွဲ့စည်းတဲ့ NLD အစိုးရဟာမကြမီတမရော်နဲ့ရက်တီချက်ချင်းတူလာတယ်လို့ဆိုပါတယ်တမရော်ကလူအခွင့်အရေးချိုးဖောက်လို့အပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချတာကိုပြည်တွင်းမှာလက်မခံနိုင်ကြတာတွေ့ရပါတယ်ရိုဟင်ဂျာပြည်သူကြောင့်ပြည်ပမှာတမရော်ဂုံတိုက်ခါကြလာပေမဲ့ပြည်တွင်းမှာတော့ထောက်ခံသူတွေတိုးပွားနေပါတယ်ဘုရားဘာသာမြန်မာလူမျိုးကွယ်ပြောက်သွားနိုင်တယ်ဆိုတာကိုအဓိကထားဖော်ပြကြပါတယ်။မြေမျိုး၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မည်ဆိုတဲ့စာလမ်းကိုအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှချိတ်ဆွဲထားပါတယ်။ဘုရားဘာသာရခိုင်တပ်နဲ့ရင်းညာလူမျိုးရေးတပ်ဖွဲ့မဟာမိတ်လှုပ်ထားတယ်ဆိုတဲ့သတင်းမျိုးကိုဖြန့်ဝေပြီးရခိုင်တပ်ကိုလူမုန်းများလောက်အောင်ဤမျိုးစုံနဲ့ဝါဒဖြန့်ကြပါတယ
်။စစ်တပ်ရဲ့လူရဖော်ပြတဲ့လူခွင့်ရေးကာကွယ်ရေးသမားနဲ့သတင်းသမားကိုတစ္ဆာပေါင်းအပြည့်ဆွဆွဲတာဟာလူရုပ်လုံးစင်ဖြစ်လာပါတယ်ရိုဟင်ဂျာ10ဦးအသက်ခံရတာကိုဖော်ပြတဲ့ရိုက်တာသတင်းတောက်2ဦးရဲ့အမှုဟာထင်ရှားပါတယ်ဝမ်ဝမ်ပြားပေးလို့2019မေလမှာလွတ်ပေးလိုက်ပြီးမဲ့ထောင်ထဲမှာတစ်နှစ်ကျော်နေလိုက်ရပါတယ်ဒေါ်ဆာစုကြည် NLD နဲ့စစ်တပ်ကိုဝေဖန်ရင်နိုင်ငံခြားအလို့တော်ကြီးတစ္ဆာပေါင်းအပြည့်သတ်မှတ်ခံရပါတယ်နိုင်ငံခြားနဲ့ဆက်သွယ်သူကိုဒေါ်လာစာအချောင်သမားအဖြစ်ဆွဆွဲတိုက်ခိုက်ကြပါတယ်အခုလိုအမိုးစကားလောင်မီးပွားနေတာကို NLD အစိုးရလည်းဘာမှတတ်နိုင်ဘူးမရပါဘူး အစိုးရကအရေးမယူနိုင်လေလေအမုန်းစကားတွေတောက်လောင်လေလေဖြစ်နေပါတယ်လူနည်းစုဘက်ကရပ်တည်တဲ့အရတားအဖွဲ့အစည်းကိုအစိုးရအမျိုးသားဝါဒီတွေကတိုက်ခိုက်နေတာဟာဒီမိုကရေစီပြုရင်ပြောင်းလဲရေးကိုထော်တော်ကန့်လန့်လုပ်နေတဲ့သဘောဖြစ်ပါတယ်အမုန်းစကားပွားများပြီးတစ်ဖက်ဖက်ဆွဆွဲတိုက်ခိုက်တာကိုရပ်တန့်တောင်းအောင်လုပ်ဖို့အစိုးရမှတာဝန်ရှိပါတယ်ခင်ဗျာ
ဒီတစ်ပတ်ကျမ၏ကဏ္ဍမှာတော့ကိုဗစ်ကြောင့်ကြီးကျယ်ရှိသူပိုတရားချင်းအကြောင်းရင်းနဲ့ချိုးပြင်းသင့်ဖို့ကိုပြောပြထားပါတယ်။ကြီးကျယ်ရှိတဲ့သူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးစေတဲ့အကြောင်းရင်းခုနှစ်ခုရှိနေပြီးအခုလိုမဖြစ်အောင်ကိုဗစ်မဖြစ်ခင်ချိုးပြင်းသင့်တာတွေကိုကျမ၏ပညာရှင်တွေကအကြံပြုလိုက်ပါတယ်။ဘလို့အကြောင်းရင်းတွေရှိနေပြီးဘလို့ကြိုတင်ပြင်ဆင်ထားဖို့အရေးကြီးပါလဲ။ဒီအကြောင်းမြန်မာနိုင်ငံကြီးကျယ်သေးကျယ်ယောဂသင်ဥက္ကဋ္ဌကြည့်ကြူထုခုဆရာဝန်ကြီးနဲ့ဂုံလူဆောင်ပပောခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမေကမေးထားပါတယ
်ဟုတ်ကဲ့ကြည့်ကြူသွေးကြူထုခုဆရာဝန်ကြီးပပောခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီယောဂအခမ်းအထူးသဖြင့်ကြည့်ကြူကြောင်းပေါ့နော်ကိုဗစ်ဖြစ်လာရင်ပိုပြင်းထန်ပိုသေဆုံးနိုင်တာအတွက်ပြည့်ရတဲ့တစ်ခေါက်တော့ကတော့ဆရာရည်ဒီစီးကြိုကိုထိန်းထားနိုင်ရင်အခုလိုမပြင်းထန်တာနဲ့အဲ့ဒီအတွက်ကြိုပြင်ဖို့အရေးကြီးတာကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရည်ဘလို့ကြောင့်အခုလိုပိုပြင်းထန်ရပြီးတော့ဘလို့ကြိုပြင်ဆင်တင်တာကိုပြောမှာမို့ဘာကြောင့်အခုလိုစီးကြိုရှိချာရင်ပိုပြင်းထန်နိုင်တာကိုစရှင်းပြပေးပါလား
အနည်းဆုံးတော့ခုနှစ်ချက်လောက်ရှိတယ်စီးကြိုဖြစ်တဲ့လူတွေကကိုဗစ်ဖြစ်ခဲ့လို့ရှိရင်ပိုပြီးဘာကြောင့်တိတ်လဲဆိုတာစီးကြိုသူကြိုယောဂရှိတဲ့လူတွေကနံပါတ်1ကအမျိုးသားနှစ်ပေါ့နော်ညာသဖြင့်ကတာမန်လူနဲ့ဆိုင်ရင်တော့ခန္ဓာကိုယ်ကရှိတဲ့ရှိတတ်ကြတဲ့ပုံများနေတယ်ပေါ့အဝရယောဂနဲ့တွဲပြီးတာများတယ်ခါကြတော့ကိုဗစ်ကညာလိုမျိုးအဆုတ်ကိုထိတာဟုတ်ဆုတ်ကကောင်းမပွားနိုင်တော့ဘူးပေါ့ဆုတ်ကအောက်ဆီဂျင် exchange ဆိုအောက်ဆီဂျင်ကောင်းမဝင်နိုင်တော့ဘူးပေါ့အသက်ရှူတဲ့ခါကျ diaphragm ပြန်လက်တည်တယ်ဒီရင်ကောင်းနဲ့ဘိုက်နဲ့ရားထဲမှာ silence ကချက်သွားပြီးပြီးတော့လှုပ်လှုပ်ရတဲ့ဟာမျိုးပေါ့အဝရလူကြတဲ့ခါကျတော့ပိန်နေသူတွေဆိုင်ရင်ဒီအသက်ရှူရတဲ့ mechanic ကပြောင်းလဲသွားတော့သူတို့ကိုယ်တိုင်ဝါရကောက်ကိုမော်တတ်တယ်ပေါ့အဲ့ဝါရီကောင်မှာအသက်ရှူတဲ့ဟာမှာခက်ခဲနေချိနိုင်တယ်ကိုဗစ်ကြောင့်မို့အဆုတ်တီမှာသွားပြီးတော့ထိခိုက်ပျက်စီးတဲ့ဟာမှာအသက်ရှူတာပုံပြီးတော့မောတယ်အဲ့ကြောင့်ဝါရီလူကပုံပြီးတိတ်ကြောင်မှုများတယ်ပေါ့ဗမာနိုင်ငံထုတ်တဲ့ကြေငန်းနဲ့မှာစီးရွတ်တွွရဲ့တွေးတွွရဲ့နှလုံးရဲ့ကန်ဆာရဲ့ပဲပြောတယ်ဥပစီတီကြောင့်မပြောဘူးဒါပေမဲ့နိုင်ငံခြားထုတ်တဲ့ paper စီမှာကြည့်လို့ရှိရင်ဥပစီတီကြောင့်ဝါရီလူဒီမှာပေတာပုံများတယ
်ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရင်းရော
နောက်ပြောစီးရွတ်ယောဂရှိတဲ့သူတွေကအများသဖြင့်အမျိုးသားနှစ်ဆိုရင်အသက်ကြီးတဲ့လူတွေမှာပိုဖြစ်တာ ਉਹ များလည်းမြင်တဲ့အလက်လက်ပိုင်းနဲ့လက်ကြီးပိုင်းတွေဒီမှာပိုဖြစ်တာဆိုတော့အဲ့တော့အသက်ကြီးလာလေပိုပြီးတော့တေပြောင်တော့ပိုများလေဖြစ်တယ်ပေါ့နောက်တစ်ခုကလည်းဒီစီးညွတ်သွေးညွတ်ယောဂရှိရင်းငါကိုခန္ဓာကိုယ်ထဲမှာ anti inflammation ပေါ့ chronic inflammation လို့ခေါ်တဲ့ရောင်ရမ်းခြင်းယောဂကိုဒီသွေးကြောများနေခြင်းငါကိုကျွန်တော် inflammation မှာကာရ CRP လို့ပါတော့တက်နေတာပေါ့အဲ့အကြောင်းလေသွေးကြောတွေမှာရောင်ရမ်းနေသွေးကြောတွေမှာကျင်းနေဆိုတာဖြစ်တာကိုဗစ်ဖြစ်တဲ့ချိန်မှာ inflammation ကပိုဖြစ်တဲ့ခါကျတော့ရောင်ရမ်းနေပေါ့ယောဂပိုပြီးဆိုးလာတယ်ပေါ့နောက်တစ်ခုက immunity ကြောင့်ထွက်လာတဲ့ cytokine ပေါ့ဆိုတော့ depth disease တွေထွက်လာတော့သူတို့ကပူပြီးတော့ဖြစ်စည်းစေတယ်ပေါ့ဒီ covid-19 က two phase ကစပြီးယောဂဝင်တဲ့အချိန်နောက် virus ခန္ဓာကိုယ်ထဲမှာပွားတဲ့အချိန်နောက်ပြီးတော့နောက်ဆင်းကြတော့ခန္ဓာကိုယ်တွေကနေပြီးတော့ပူခံအတွက်ထွက်လာတဲ့ cytokine ဆိုတဲ့ depth ထွက်လာတဲ့အချိန်မှာအဲ့ဒီ cytokine တွေကြောင့်ပူပြီးတော့ခန္ဓာကိုယ်ထဲမှာပျက်စီးမှုတွေဖြစ်ပြီးတော့ပူပြီးတော့ယောဂပြင်းထန်မှုတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နှစ်ထပ်ကွန်းခံရတဲ့သဘောဖြစ်သွားတာပေါ့နော်ခီးကျူကလည်းဒီကိုယ်ခံအားကိုကျစေတယ်လို့ covid ကလည်းဒီကိုယ်ခံအားကိုထိခိုက်လိုက်တဲ့အခါကျတော့နှစ်ဖက်ပူးသက်ခံတယ်လို့ဖြစ်တာပေါ့ဆရာနော
်အဲ့
ဒီတော့နောက်ထပ်ရောအကြောင်းရင်းလည်းရှိသလားဆရာ
နောက်တစ်ခုကခီးကျူဖြစ်ခဲ့လို့ရှိရင်ဒီကိုဗစ်ကြောင့်ဘီတာဆဲပေါ့ကျွန်တော်အင်ဆူလင်ထုတ်ပေးတဲ့ pancreas ကဘီတာဆဲတွေကိုပို့ပြီးတော့ပျက်စီးစေနိုင်တယ်ပေါ့အဲ့ကြောင့်လည်းသွေးကြောထိန်းသိမ်းမှုတွေပြတ်သွားတယ်အဲ့ကြောင့်လေယောဂအတိမရှိသေးတဲ့လူကယောဂအတိတွေဖြစ်လာတယ်ရှိသေးတဲ့လူကယောဂတွေပိုဆိုးလာတယ်ပေါ့နောက်တစ်ခုကတွေးခဲတာပေါ့တာမန်လူတဲ့ဆိုင်ရင်ကိုဗစ်ဖြစ်တဲ့လူတွေမှာပိုတွေးခဲနှုံးနေပုံများတယ်ကိုဗစ်မှာကကိုတွေးကြွားများနေတာဖြစ်တယ်အဲဒါကတွေးနေဥလို့နော်တွေးပလိတ်လက်တို့သူတို့မှာလည်း abnormality တွေရှိနေတဲ့အခါမှာဖြစ်လို့ရှိတဲ့လူကငကိုယ်တော်နဲ့ကကိုတွေးကြောတိတိလေးတွေတွေးကြောကြီးတွေပိတ်တဲ့ယောဂတာမန်လူတဲ့ဆိုင်ပုံများတယ်ကိုဗစ်ဖြစ်သွားတဲ့ခါကျတော့ငကိုယ်တွေကမှငူကြီးရဲ့လက်တို့ပေါ့နော်ဆိုတော့ကြတော့ဝါရာရောရောင်ရမ်းတာကိုတဲ့ကတွေးခဲ့တဲ့ယောဂတွေရောစီးကျူရှိတဲ့လူတွေပူဖြစ်နေပြီးသားကိုဗစ်မှာဒါတွေကပူဖြစ်လာတော့ပူပြီးဆိုးကုန်တာပေါ့အဲကြောင့်တွေးကြောတွေတွေးခဲ့တယ်အဲကြောင့်လေဖြတ်တာတွေဖြစ်တယ်နောက်ပြီးနှလုံးသွေးကြောကျင်းတာတွေဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းရောစီးသေးလား
နောက်တစ်ခုကစီးကျူရှိတဲ့လူကကိုဆိုတော့ဖြစ်များတဲ့တွေးတိုးတဲ့နှလုံးယောဂတွေကတွဲပြီးဖြစ်နေတတ်တာဖြစ်တဲ့ကြောင့်နောက်တစ်ခုကကြောက်ကယောဂတွေတွဲပြီးဖြစ်နေကြတာဆိုတော့ ไอ้เช่นที่อารมณ์ป้องเลยพี่เองโควิดเยอะกว่าซีจูมาพิจารณาเลยซีจูมาเรียกผู้วิโรธอีกเยอะกว่าพิจารณาผู้ป่วยเนี่ยผู้วิปีเรียกตัวไอ้เจ้าในตรงคนเช่าเราก็แต่เราดีกว่าดูแลสุดหรอโควิดมาพิจารณาแล้วจะอยู่ลูกอ่ะพิจารณาทั้งหมดเลยซีจูตัวเจ้าสีเดียวดูเลยนะพี่รอตัวนี้ดีเจนเนอร์ปอมิเลชันมาเลยเว้ยโควิดก็เลยอยู่ตัวไลน์นั้นเว้ยเช่นเดียวเลยตัวนี้เดี๋ยวผู้วิไลน์นั้นบุ๋มเลยพี่เรากำจัดนะก็ซีจูตัวเจ้ ထိန်းသိမ်းမှုလုပ်မယ်ပေါ့အဲ့တော့၃ချက်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဆရာခုနကပြောတဲ့နံပါတ်၁ချက်ပေါ့နော်မဖြစ်ခင်တည်းကကြိုတင်ပြင်ဆင်ထားဖို့လုပ်မယ်ဆိုတော့အဓိကပါတယ်ပြင်ဆင်ထားရမယ်ဆရာအ
ဲ့တော့စီကြိုရှိတဲ့လူတွေကကိုယ့်ရှိမှာနံပါတ်၁ကဆေးဝါးကိုလုံလုံလောက်ရှိအောင်ဆိုတော့စုစည်းထားဖို့လုပ်ရမယ်ပေါ့တလားစာပေါ့အများဆုံးတလားစာပေါ့ဘာလော့ကဒေါင်းလိုက်ရင်ကျွန်တော်ရှိမှဆိုရင်အခုဆိုရင်2လလောက်ကြီးနေကျွန်တော်မထွက်ဘူးဘာလို့ပြောကြတာအဲ့တော့စိတ်ချရတလားစာတုံးမှု2လစာလောက်ကျွန်တော်ကကိုယ့်လက်ထက်မှာ sea stock ကတော့ရှိနေလို့ပေါ့ panic shopping တော့မဟုတ်ဘူးကြောက်ပြီးတခါလေစီးရင်ရမ်းဝယ်တာမျိုးမဟုတ်ဘူးတော့ဆိုညာတဲ့ကိုတောက်နေတဲ့စီးတွေကို list လုပ်ပြီးတော့နော်မဖြစ်မနေတောက်တဲ့စီးတွေကိုကုနီယာဆရာနဲ့တရားတိုင်ပြီးတော့ရှုစီးတွေပေးတာက2မျိုး3မျိုးချစ်တတ်တယ်နော်စီးကျွတ်တွေပေးတာရှိတယ်နှလုံးတွေပေးတာရှိတယ်နော်ဂျန်နဲ့အာသီတွေပေးတာရှိတယ်ဂျန်နဲ့အောင်ကျော်တွေပေးတာအဲ့ဒီကနေမဖြစ်မနေတောက်မဲ့စီးတွေပေါ့နံပါတ်1စီးစီးလောက်တာပါနံပါတ်2ကစီးကိုအနည်းဆုံးတော့ကိုရှိမှလွယ်ကူရှိအောင်တလားစာနှလားစာလောက်ပေါ့တွေ့ထားဖို့လို့ဆောင်ထားဖို့လို့နံပါတ်3ကတော့အရေးပေါ်များပေါ်လာခဲ့လို့ရှိရင်ဆက်သွယ်ရမယ်ဆရာဦးစီကံပေါ့။ဟောဒါမှစေးယုံပေါ့။ကိုပြနေကြဆရာဦးဘယ်လိုဆက်သွယ်ရမယ်ဆိုတာကိုစောစီးကြည့်ပြီးတော့တယ်လီဖုန်းနံပါတ်ဘယ်လိုဆက်သွယ်ရမယ်ဆိုတာဆရာနဲ့ကြိုမေးတာလို့မှာ။အခုဆိုကျွန်တော်တို့ဆိုရင်ရေတော့လူနာတွေများကြည့်တယ်အခုကျွန်တော်ကိုယ်တိုင်ကပြင်ကမထွက်ရတဲ့အခြေကြတော့ကျွန်တော်လူနာတွေကစီကံနေစင်ကျွန်တော်ဖုန်းနံပါတ်နဲ့ဆက်သွယ်ကြတယ်။နောက်ပြီး online ကနေပြီးတော့သူပြင်ပမာယူကတော့ Viber တိုးပြီးတော့ consultation လုပ်ကြတယ်။ချို့ software တွေ develop လုပ်ပြီးတော့ချို့ computer ကနေပြီးတော့အဲ့ software ကနေပြီးတော့ပြင်consultation လုပ်တာကြည့်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောသတိပြုပြင်ဆင်ထားစရာရှိသေးလားဆရာ
တခါကျတော့ကိုဗစ်ကာလမှာအစားတောက်ကဖြစ်တယ်အစားတောက်ကနေတော့တယ်ဆေးရတော့တယ် hypoglycemia ဖြစ်တော့မှကျွန်တော်တို့သိစိတ်ကြည့်တယ်အဲ့ကြောင့်အလွယ်တကူများသွေးကြိုများကျသွားခဲ့လို့ရှိရင်ပေါ့သွေးကြိုချက်ချင်းပြန်ပြီးတော့ကျမယ်အလွယ်တကူနဲ့သူတရားပေါ့တရားလုံးပေါ့အချွေပလင်းလေးပေါ့တဘူးနဘူးလောက်ပေါ့ဟောဒါမှပြားကြီးပေါ့ခြေဆောင်လက်ဆောင်အများနဲ့ဆောင်ထားဖို့တော့လိုလိမ့်မယ်နောက်တစ်ခုကသွေးကြိုတိုင်းနဲ့ဆက်မှာပါတဲ့ strip နောက်ပြီးတော့အဲဒီ sprint ပေါ့ဗျာလက်ထိပ်တွေပြုပြင်ဖောက်တဲ့ခါကျတော့ပူတတ်ရမယ်ပူတတ်စည်းရေအစပေါ့အဲ့ဒါလုံလုံလောက်လေးဆောင်ထားပြီးတော့အဲနောက်တစ်ခုကအစားတောက်ပေါ့အနည်းဆုံးတော့ panic shopping ကြောက်ပြီးတော့နလားသာသုံးလားသာလို့ဝယ်ရမျိုးပုံပဲနဲ့အနည်းဆုံးနှစ်ပတ်စာတော့အိမ်မှာရှိတာတင်တယ်ပေါ့ဒါအနေနဲ့ကာ guideline တိုင်းကျွန်တော်ပြောတာပေါ့ဗမာရီးယားအနေနဲ့ကျွန်တော်တွေ့ကြုံကပြောရင်တော့အခုဆိုရင်ကျွန်တော်တက်လာမကြုံနေဘူးနော်မထွက်ဖို့တွေပါကြုံနေအနည်းဆုံးတော့တက်လာကြတော့တော့ကိုယ့်အိမ်မှာစံစီစားပေါ့စားကြလေးပေါ့ဆောင်ထားဖို့လူ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်စစ်ပေးဆောင်တွေနေရက်ပြန်ရေးအတွက်ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကအကြီးကဲရီနဲ့တက်မော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံခဲ့ပါတယ်။ကေနူထဲချုပ်နေတဲ့အတွင်မြန်မာတက်စကန်တွေကိုရုပ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတက်မော် KNL ကတောင်းဆိုလိုက်တယ်ဆိုတာနဲ့ပြည်တော်စုအရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့ NLD ရဲ့ကမ်းလှမ်းချက်အပေါ်တိုင်းသားပါတီတို့ရဲ့အမြင်တွေကိုကြားကြားရမှာပါရှင်။မကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့မြကြီးနားမြို့မှာဒီဇင်ဘာလ၁ရက်နေ့ကတွေ့ဆုံခဲ့ပါတယ်စစ်ဆောင်တွေနေရာပြန်နိုင်ရေးအတွက်အရေးကြီးတဲ့မြို့မြုံမိုင်းရှင်းလင်းရေးကိစ္စအတွက်တပ်မတော် KIO လက်နက်ကင်တွေရဲ့ပူးပေါင်းပါဝင်မှုလိုအပ်ကြောင်းတင်ပြရမှာတပ်မတော်ဘက်ကတာဝန်ယူပေးမယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ကြောင်းKBC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်တရုတ်နယ်စပ်နဲ့မြကြီးနားဝိုင်းမော်စစ်ဆောင်စခန်းကစစ်ဆောင်ခွန်2000လောက်နေရာပြန်ဖို့အစီအစဉ်ရှိတယ်လို့လဲဒေါက်တာခလမ်ဆမ်ဆွမ်ကဆိုပါတယ်တမရောကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာစစ်ဆောင်အရေးကိစ္စအပါအဝင်မြစ်ဆုံစီမံကိန်းကိုဗစ်ရောဂါကူးစက်မှုငင်းကြိုင်းကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်တာခလမ်ဆမ်ဆွမ်ကပြောပါတယ်
KNU ကရင်မျိုးသားစည်းရုံးဆင်းကျုံနယ်မြေတွင်းမှာရှိတဲ့သမတော်စာစခန်းတွေကို2022ခုပိုင်းမှာအပြီးပိုင်ရုပ်သိမ်းပေးဖို့ KNU ရဲ့လက်နက်ကန်စပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသား လူမျိုးရေး သမတော် KNLA ကနေဒီဇင်ဘာလ3ရက်နေ့မှာကြေညာချက်ထုတ်ပြန်စောင်းဆိုလိုက်ပါတယ် NCA လက်မှတ်ရေးသွင်းပြီးနောက်ပိုင်းမှာသမတော်ဘက်ကခွေကောင်းယူပြီးတော့တပ်စခန်းတွေအခိုင်အမာတည်ဆောက်လာတဲ့ပြင်ညှိနှိုင်းမှုမရှိဘဲဆင်းကျုံနယ်မြေတွင်သွားလာလှုပ်ရှားမှုများရှိတဲ့အတွက် CA ပြည်ပကတွေဖြစ်ပေါ်စေနိုင်တယ်လို့KNLA ရဲ့ပြောခွင့်ရဘူမှုချုပ်မန်းရှာထူပေါင်ကပြောပါတယ်။ဒါပြင်အသက်သက်လာမဲ့အစိုးရအသက်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအရေးကြီးကြိုးစားလှုပ်ဆောင်ဖို့မျှော်လင့်တဲ့အပြင် KNLA တောင်းဆိုချက်တွေကိုသမတော်ဘက်ကလေးစားလိုက်နိုင်မှုမရှိဘဲဆက်လက်ချိုးဖောက်နေရင်အစိုးရနဲ့သမတော်တို့ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဆိုင်ရာပြက်ကွက်မှုသာဖြစ်ပြီး KNLA အနေနဲ့နယ်မြေလုံခြုံရေးအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ကရင်ပြည်နယ်ဖားပုံတိကြမှာလည်းအရသားတွေပြစ်ဒဏ်ခံရတာရှိနေတာကြောင့်လူထုတောင်းတဲ့ချီတမတော်စာစခန်းရှိတယ်မှာပြီးခဲ့တဲ့ဇူလိုင်လတုန်းကစာစခန်းဖျက်သိမ်းရေးသွားရောက်ဆန္ဒပြလာလည်းရှိနေပါတယ်။ထိုင်းနိုင်ငံအပါဝင်ရန်ကုန်နဲ့တခြားမြို့နယ်က
မွန်ပြည်နယ်ဘက်ကိုပြန်လာသူတွေများပြားလာတဲ့အတွက်နိုဝင်ဘာလကုန်ပိုင်းမှာကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း 1500 အထိရှိလာတယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းရရှိပါတယ်။နေ့စဉ်10ကဏ္ဍလောက်ပဲတွေ့ရှိခဲ့ရကနေမွန်ပြည်နယ်နေရာလိပ်စာနဲ့ကော်ရတင်းစခန်းတွေမှာနိုဝင်ဘာလ 29ရက်နေ့ကတရက်အတွင်းစစ်ဆေးတွေ့ရှိရတဲ့ကိုဗစ်ရောဂါပိုးတွေ့လူနာစုစုပေါင်း 140 ကျော်ရှိခဲ့တယ်လို့လက်ထောက်မွန်ပြည်နယ်ပြည်သူ့ကျန်းမာရေးမှူးဒေါက်တာဝုမုံကပြောပါတယ်။ အထူးသဖြင့်ထိုင်းပြည်ရန်ကုန်ပြည်တခြားမြို့နယ်ကပြန်လာသူတွေပိုးတွေ့လူနာအလုံးပေါင်း 1500 ကျော်ဖြစ်သွားတယ်လို့ဒေါက်တာဝုမုံကဆိုပါတယ်။မွန်ပြည်နယ်မှာကိုဗစ် 19 ရောဂါအတည်ပြုလူနာတွေကိုမော်လမြိုင်မြို့နယ်အထွေထွေရောဂါကုဆေးရုံကြီးကျန်းမာရေးဝန်ထမ်းအင်ရတဲ့ isolation ward 3 နဲ့တထုံမြို့နယ်ရှိဆက်မှုတင်နန်းကျောင်းတွေမှာဆေးကုသပေးနေပါတယ်။
ရှမ်းပြည်နယ်ရှိပိုင်းသာချီလိမ်မြို့မှာနိုဝင်ဘာလ25ရက်နေ့ကနေဒီဇင်ဘာလ22ရက်နေ့အထိတရက်15ဦးနှုန်းနဲ့ကိုဗစ်-19ကူးစက်ခံရသူစုစုပေါင်း67ဦးရှိနေပြီးကိုဗစ်-19ရောဂါပိုးကူးစက်ခံရသူစံချိန်တည်းမြင့်တက်လာနေပါတယ်။ဒီရန်ကုန်ကလာတဲ့ပိုးဆွေလူနာနဲ့ထိတွေ့သူတွေကနေတဆင့်အခုလိုကူးစက်မှုအရှိန်မြင့်သွားတာဖြစ်တယ်လို့သာချီလိမ်မြို့ကလူမှုရေးဖွဲ့တွေကပြောပါတယ်။ အခုလိုကိုဗစ်ကူးစက်မှုနှုန်းမြင့်သက်လာချိန်ဒါချီလိုက်ဖက်ချန်းကရောက်ရှိလွတ်လုပ်နေတဲ့ထိုင်းနိုင်ငံသားမျိုးသားမျိုးသမီးတွေဟာတဘာဝသောလန်းကနေနယ်စပ်ကိုဖြတ်ကူးပြီးတော့ထိုင်းနိုင်ငံဖက်ချန်းရှိရာနေရာဘက်ကိုလေ့ဆင်ပြန်ကြရမှာလဲ COVID-19ပိုးစစ်ဆေးတွေ့ရှိတာ10ဦးရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံကိုဗစ်စောင့်ကြည့်ရေးဖွဲ့ကကြေညာထားပါတယ်။
ရခိုင်ပြည်နယ်ပောက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သားလေးဦးထွက်ပြေးလွတ်မြောက်သွားတဲ့ဖြစ်စဉ်အပြီးဒီဇင်ဘာလ1ရက်နေ့မှာအဆောင်ကျနေတဲ့တာဝန်ကျရဲတပ်သား၄ဦးကိုဖမ်းဆီးချုပ်နှောင်ထားပါတယ်။ဒီဇင်ဘာလ1ရက်နံနက်ပိုင်းမှာပောက်တော်မြို့ရဲ့အချုပ်ခန်းကနေအချုပ်သား၄ဦးအဆောင်ကျနေသူမေ့ကြံခဲ့တဲ့တော့ကိုယူပြီးအခုလိုထွက်ပြေးလွတ်မြောက်သွားတာဖြစ်ပြီးသူတို့၄ဦး
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေပြည်ထောင်စုအရေးနဲ့ပတ်သက်ပြီးတိုင်းသားဆန္ဒတွေကိုအလေးထားဆောင်ရွက်မှာမို့ပူးပေါင်းဆောင်ရွက်ကြဖို့အတွက်တိုင်းသားပါတီတွေကိုကမ်းလှမ်းခဲ့ပါတယ်။အဲ့ဒီအပေါ်တိုင်းသားပါတီတချို့ရဲ့အမြင်တွေကိုမိခင်ယာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုမယ်ပြည်ထောင်စုအရေးနဲ့ဆက်လျင်ပြီးမြို့သားဒီမိုကရေစီ NLD ပါတီပြီးပုလိုက်တဲ့စာနှိုးဆော်စာသဘောထားဖြစ်ပေမဲ့လည်းကြိုးစို့တိမှပြုတ်တယ်လို့မော်ညင်ညွတ်ရေးပါတီ MUP တွက်ဖက်တွင်ရင်မှုတဲ့နန်းလေးသမားကအခုလိုပြောပါတယ
်ဒီ NLD ရဲ့ပြီးပုလာတဲ့အစာကိုကျွန်တော်တို့သုံးသပ်တဲ့အခါမှာဒီစာကကန့်လန့်တဲ့သဘောလည်းမဟုတ်ဘူးထိတ်ကြတဲ့သဘောလည်းမတည့်ရောက်ဘူးနှိုးဆော်စာသဘောတော့ပဲစိတ်တွေစိတ်ရောက်တယ်လို့ကျွန်တော်ကသုံးသပ်တဲ့ခါကျတော့ဒီပေါ်မှာအကြောင်းပြန်ဖို့မလိုအပ်ဘူးလို့ကျွန်တော်ကယူဆရတယ်ဆိုတော့လည်းဒီစာကိုကျွန်တော်တို့ကြည့်စုပြီးမှပြတာလေ
NLD ပေးဖို့တဲ့စာဟာအစိုးရဖွဲ့စည်းတဲ့ကမ်းလှမ်းချက်အပိုင်းမပါတဲ့အတွက်မှတ်ချက်ပေးဖို့ခက်တယ်လို့လည်းချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ဥက္ကဋ္ဌဦးနိုင်ဆက်ကအခုလိုလဲဆိုပါတယ်
သူရဖိတ်စီပိုင်းနေတော့ကျွန်တော်တို့သူတို့ဖြစ်တာလဲစမ်းသမ်းထားတာလည်းမရှိတော့ကျွန်တော်တို့အနေနဲ့အဲ့ဒါကိုတော့အချက်ပြီးဖို့ကဟိုတော်တော်ခက်တယ်အခုချီတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သစုံတရားသူတို့ဖြစ်တာလည်းဟာတာမရှိသေးဘူးနော်အဲ့
ဒါဒါပေမဲ့ပင်လုံကတိကဘောပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအခြေခံတဲ့ပက်တရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတော်ပေါ်ထွန်းရေးအတွက်ပူးပေါင်းကြိုးပမ်းသွားမယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ကနိုဝင်ဘာလ23ရက်နေ့မှာ NLD ပါတီကိုစာတောင်းပြန်လည်အကြောင်းကြားခဲ့တယ်လို့သူကဆက်ပြောပါတယ်
ပြည်ထောင်စုငင်းချိုင်းညီလာခံ23ရာစုပင်လုံရဲ့ဆွေးနွေးမဲ့အကြောင်းအရာနဲ့ဆွေးနွေးမှုပုံစံဒီမှာအရင်ကဆိုတိုင်းသားတွေကိုသူတို့အနိုင်မရတဲ့ပါတီတွေဆိုသူတို့ကအခွင့်မပေးထားဘူးအခုဒီတစ်ခေါက်ကတော့သူဘယ်လိုပုံစံနဲ့ပြောင်းလာမလဲတော့မသိဘူးပေါ့နော်ဆက်တဲ့ဒီဆောက်ရည်မူဝါဒပိုင်းနဲ့ပူဆိုင်နေမယ်လို့တော့အဲ့လိုပဲယူကြည့်တယ်
NLD အဖွဲ့ချုပ်အနေနဲ့နောင်နာကမှပိုင်းရနာလူမျိုးစုတွေရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်တော့မှဖြစ်တဲ့အတွက်ပိုင်းရနာပါတီတွေအနေနဲ့အဖွဲ့ချုပ်ကဖော်ဆောင်တဲ့ဒီမိုကရေစီဖွဲ့တဲ့အရေးကိုတက်တက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်တယ်ဆိုပြီး NLD ဒုဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်လက်မှတ်နဲ့နိုဝင်ဘာလ17ရက်နေ့ကပိုင်းရနာပါတီ48ပါတီစီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိတပတ်ရံကြီးရွာကနေတိမ်းရှောင်လာကြတဲ့စစ်ဆောင်စခန်းတွေမှာနေထိုင်နေကြရတဲ့စစ်ဘေးရှောင်800နီးပါးခန့်မတ်လအတွင်းမှာနေရပြန်နိုင်မယ်လို့ကချင်စစ်ဆောင်ကူညီဆောင်ရှောက်ရေးကော်မတီ KCC ကပြောပါတယ်ဒီအကြောင်းအမည်ကနေစုစည်းထားပြီးနိုင်ငံအိမ်ကနေတင်ဆက်ပေးထားပါတယ်
လာမယ့်2023ခုနှစ်နှစ်ဆန်းပိုင်းမှာစစ်ဘေးရှောင်800နီးပါးခန့်ကိုသူတို့ရဲ့နေရင်းဒေသဖြစ်တဲ့တပတ်ရံကျေးရွာကိုပြန်လည်နေထိုင်ဖို့အတွက်နေမြေရှင်းလင်းခြင်းအိမ်လောင်စုစီစစ်ခြင်းမြေစည်းများတိုင်းလွှာခြင်းတွေကိုစတင်လှုပ်ဆောင်နေတယ်လို့ GHCC ရဲ့ပြောရေးဆိုခွင့်ရှိသူဦးခန်းလီကပြောပါတယ
်လူဦးရေက900ကျော်800နီးပါးရှိပါတယ်ခင်ဗျအားလုံးစီစစ်ပြီးမယ်မိုင်းလေးရှင်းလင်းပြီးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနိုဝင်ဘာ25နောက်အကြအဆုံးဆောက်လုပ်ရေးတွေဝင်နိုင်မယ်အဲ့ဒါပြီးလို့ရှိရင်တော့ဆောက်လုပ်ရေးကကျွန်တော်တို့ February မှာပြီးမယ်လို့တော့ခန့်မှန်းထားပါတယ်ဒါပေမဲ့ March လတော့နောက်အကြအဆုံးနဲ့အမစလာလောက်မှာတော့အားလုံးပြန်နိုင်မယ်ဆောက်လုပ်ရဲလည်းပြည့်စုံမယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ခင်ဗျာ
စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်လည်းမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုမြောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ကလှုပ်ဆောင်ပေးသွားမယ်လို့မြောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ကယာရှိသူကဆိုပါတယ်
ကျွန်တော်တို့ဒီတပည့်ရန်ကြီးရောက်မှာမိုင်းရှင်းလင်းမှုစေလွတ်လိုက်လို့ကျွန်တော်ရောက်လာပါတယ်စာတင်ကြောင်းတို့ဖျားကြောင်းတို့ကျွန်တော်တို့စေကန်းတို့စေယုံတို့အချုပ်မှုအဆောက်အုံတို့အဲ့ဒါတွေကိုကျွန်တော်တို့ဦးစားပေးအရင်ရှင်းမယ်ရှင်းပြောလို့ရှိရင်ဒါဒေသခံကြီးသူတွေနေတဲ့နေအိမ်တွေနေအိမ်မရှိတော့ရင်လည်းခြံဝန်းတွေကိုကျွန်တော်တို့ဆက်လက်ရှင်းပေးမှာဖြစ်ပါတယ
်တပည့်ရန်ကြီးရောက်ကတော့ဝိုင်းမော်မြို့နယ်ရှိမြကြီးနားပေါ်မှာလမ်းမပေါ်မှာရှိနေပြီးတော့အဲ့ဒီဒေသခံတွေကစိုက်ပွဲတွေကြောင့်ဝိုင်းမော်နဲ့မြကြီးနားမှာရှိတဲ့စိတ်ချောင်စခန်းတွေမှာနေထိုင်ကြတာ10နှစ်နီးပါးကရှိလာပြီးဖြစ်ပါတယ်နေရရင်ကိုပြန်ကြမဲ့စစ်ဘေးရှောင်တွေအတွက်နေထိုင်စားသောက်ရေးပြင်ပညာရေးကျန်းမာရေးတို့ကိုလည်းသက်ဆိုင်ရာဆိုရတာဝန်ရှိသူတွေကကူညီလှုပ်ဆောင်ပေးဖို့လိုတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းလာအာစီစစ်ဆောင်စခန်းကသောစနန်းကပြောပါတယ
်ဒီမှာကျမတို့ရွာမှာပြန်လာနေပြီဆိုတော့စစ်ပြောတာပေါ့အခုမှနေရှာပြီးမှင်းဆောက်မင်းတို့ပြောထားပြောတယ်ဒါကြောင့်မို့အဲ့လားအခက်အခဲအကုန်လုံးမရှိအောင်လုံချုံဖို့လုပ်ပေးလဲပါလို့အဲ့ဒါပြောချင်တယ
်။အချိန်မီနဲ့မှာ2023ခုနှစ်ကစပြီးတမတော်နဲ့ကချင်လွန်လိုက်ရေးတမတော် KIA တို့သကြောပြပြန်လည်ဖြစ်ပွားလာတဲ့စိုက်ပွဲတွေကြောင့်နေရဒေသတီးတီးကပြည်သူတွေကနေစစ်ဘေးလွတ်ရာနေဆိုင်ရာဒေသတွေကိုထပ်ပြေးသိမ်းချောင်လာပြီးတော့စစ်ဘေးရှောင်စခန်းမှာစစ်ချောင်ဒုက္ခသည်တွေဖြစ်နေထိုင်နေရတာဒီကနေ့အချိန်ထိဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ကချင်စစ်ဘေးရှောင်တွင်နေရပြန်နိုင်ရေးအတွက်ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC အကြီးအကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မြစ်ကြီးနားမြို့မှာတွေ့ဆုံခဲ့ပါတယ် KNU ထိန်းချုပ်နယ်မြေအတွင်းမှာရှိတဲ့တပ်မတော်တပ်စခန်းတွေကို2020အကုန်မှာအပီးပိုင်ရုပ်သိမ်းပေးဖို့ကရင်လွတ်မြောက်ရေးတပ်မတော် KNLA ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းစာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုကြင်ပြပါတော့မယ်ရှင်
။အမေရိကန်နိုင်ငံဂျာရီဝန်ကြီးဌာနနိုင်ငံရေးရာဌာနကြီးမှူးဒေးဗစ်ဟီးလ်ကအာဖဂန်နစ္စတန်နိုင်ငံအတွက်တစ်နှစ်စာအရက်ဖက်အထောက်အကူအဖြစ်ဒေါ်လာ300ပံ့ပိုးမယ်လို့အွန်လိုင်းမှာကျင်းပတဲ့ 2020 Afghanistan Yilaga ma kadi chu lai ba de. Tanaro ye boun yi mhan jet ka Afghanistan naingan pi rwe ma yo ain ni je naingan ni ma ba nyain chan sei bo phit ba de. Naingan da a long ye lu khwen ye le za lai na bo. A chan phet tama ri a Afghan mi u a tong cha pi American ne tanaro ye mahamait de ye long chong ye u be ro ma ma chain chauk sei bo te ja au ku nyi da phit de lo so ba de. American pi daw su a Afghanistan naingan ma နှစ်ထောင်တခုနှစ်ကလေးကအောင်မြင်မှုတွေရရှိခဲ့ပြီးဒီထက်မကတိုးတက်အောင်ဆက်လက်ထိန်းထားနိုင်ဖို့တန်တိုက်ထန်ချမှတ်ထားပါတယ်ဒီအထက်မှာအမျိုးသမီးတွေလူငယ်တွေနဲ့လူနည်းစုတွေအပါအဝင်အာဖဂန်နိုင်ငံသားအားလုံးရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့တရားဥပဒေစိုးမိုးရေးကိုလိုက်နာကြဖို့နိုင်ငံတကာလိုက်နာမဲ့ဝတ်တရားတွေမပြတ်ကွက်ဖို့ပါဝင်သင့်သူတွေအားလုံးပါဝင်တဲ့ပွင့်လင်းမြင်သာတဲ့တာ I'm
talking about things like economic reforms, real anti-corruption efforts.
တောက်ကြနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောက်တာရှင်များကိုစိတ်နှပြရှုလန်းချမ်းမြေ့ကြပါစေကျွန်တော်ရမတော်ပါ
This program has come to you from the Voice of America, Washington.